မွတ်စလင်ဘာသာရေးအဖွဲ့ WG ဂျမားနဲ့ဆက်နွယ်တယ်လို့ယူဆရတဲ့မြန်မာနိုင်ငံသား22ယောက်ကိုအိန္ဒိယနိုင်ငံဂါယာလေစိတ်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကဗုဒ္ဓဦးနေ့ကထိမ့်သိမ့်လိုက်ပါတယ်။သူတို့အားလုံးရန်ကုန်မြို့ကိုထွက်ခွာမဲ့မြန်မာမျိုးသားတွေကြောင်းလိုက်နဲ့လိုက်ပါမဲ့သူတွေလို့ The Times of India သတင်းစာကပြောပါတယ်။မြို့တော်ဒေလီမြို့ကရဲတပ်ဖွဲ့ကသူတို့ခီးစဉ်ကိုဆိုင်းငံ့ထားဖို့ညွှန်ကြားချက်ထွက်လာပြီးမှအခုလိုဖမ်းဆီးလိုက်တာလည်းဖြစ်တယ်လို့ဂါယာကတော်ဝင်ရှိသူတွေကပြောပါတယ်။ဘာသာရေးဖွဲ့စည်းတခုဒါမှမဟုတ်တခြားဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိကိုတော့မသိရှိကြောင်းနဲ့ဒီမှုကိုဒေလီမြို့ရဲတပ်ဖွဲ့ကဆက်လက်ကင်တွယ်သွားမယ်လို့လည်းပြောပါတယ်။ဖမ်းဆီးခံရသူတွေဟာ WG ဖွဲ့နဲ့ဆက်နွယ်မှုရှိမရှိကို KI စစ်တာဝန်ရှိသူတွေကအတိအပြုပြောကြတာမရှိပေမဲ့လေစိတ်ကတရင်တွေကတော့အဲ့ဒီဘာသာရေးဖွဲ့နဲ့ဆက်နွယ်တာကသူတို့ကိုဖမ်းဆီးရတဲ့အကြောင်းရင်းဖြစ်တယ်လို့လည်း The Times of India သတင်းစာကပြောပါတယ်။ဗုဒ္ဓဦးနေကဂါယာကရန်ကုန်ကိုထွက်ခွာမဲ့အထူးလေရင်နှစ်နိုင်လောက်နောက်နေခဲ့ပြီးတဲ့နောက်မှာချန်ခီးတဲ့82ဦးနဲ့ဆက်လက်ထွက်ခွာနိုင်ခဲ့ပါတယ်ခင်ဗျာ။